မြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာအရေးဆိုင်ရာအာဆီယံအထူးတာဝန်နဲ့တိုင်းရင်းသားနိုင်ငံရေးပါတီတချို့တွေ့ဆုံဖို့ရှိနေပါတယ်။ဒီတွေ့ဆုံပွဲမှာတိုင်းရင်းသားပါတီတွေဘက်ကပေးအချက်တွေကိုအလေးထားတင်ပြဖို့ရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုငင်းရန်ပြပြပေးပါရှင့်။
မြန်မာနိုင်ငံကို၅ရက်ကြာခီးစဉ်ဖြင့်ရောက်နေတဲ့မြန်မာအရေးအာဆီယံအထူးတန်တမန်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးပရက်ဆုံခွန်ဟာဇူလိုင်လ၂ရက်နေ့မှာတိုင်းရင်းသားနိုင်ငံရေးပါတီတချို့နဲ့ရန်ကုန်မှာတွေ့ဆုံမှုရှိနေပါတယ်။လောလောဆယ်တွေ့ဆုံမဲ့ပါတီတွေထဲမှာရခိုင်ဦးဆောင်ပါတီ AFP ၊မွန်ညင်ညွန့်ရေးပါတီ MUP နဲ့ပို့အမျိုးသားအဖွဲ့ချုပ် PNO ပါတီတွေနဲ့တွေ့ဆုံသွားဖို့ရှိနေကြောင်းကနေဦးသတင်းရထားပါတယ်။ရခိုင်ဦးဆောင်ပါတီ AFP အနေနဲ့အာဆီယံအထူးတန်တမန်နဲ့တွေ့ဆုံချိန်မှာအချက်၄ချက်ပေါ်အခြေခံဆွေးနွေးသွားမယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOE ကိုပြောပါတယ်
။အကြံပေးချက်တွေ၄ခုလောက်စဉ်းစားတာပေါ့။တစ်ချက်ကမရှိသူစီးဝင်ချက်ပေါ်ဥပဒေနဲ့ပတ်သက်တဲ့အမြင်ပေါ့။နောက်တစ်ချက်ကလက်ရှိအနောက်နိုင်ငံများရဲ့ SSC ပေါ်မှာချင်းကံပုံနဲ့သူရဲ့ရှင်းမှန်းချက်အပေါ်မှာကျွန်တော်တို့တုံ့တက်ချက်တတိယတစ်ချက်ကဒေါ်ချန်းစုကြည်နဲ့ပတ်သက်တဲ့ကံပုံတို့သူရဲ့လက်ရှိတိုင်ပြည်မှာဒေသတရင်းနဲ့ချိရဲ့ဥစ္စာပေါ်မှာသူရဲ့အမြင်ကတော့ဒါဘာရှိစွာပေါ့။တိုင်ကပေါ်တော့ပေါ့။နောက်တစ်ချက်ကတော့လက်ရှိတိုင်းဒလနဲ့တိုင်ပြည်ကကနေ SSC ပြောင်းရည်ဒီကနေ့နောက်ဖြစ်စဉ်ပေါ့။တန်ချီစွာကြည့်ပေါ့။အရှိပေါ်မှာကျွန်တော်ရဲ့အမြင်ပေါ့။အဖြစ်စကတော့ကျိုးဆိုးပါပြီ။
မွန်ညင်ညွန့်ရေးပါတီ MUP ကတော့အာဆီယံအထူးတန်တမန်နဲ့တွေ့တဲ့အချိန်မှာဆွေးနွေးမဲ့အချက်တွေကိုညှိနှိုင်းနေတယ်ဖြစ်ကြောင်းပါတီပြောရေးဆိုခွင့်ရှိသူနိုင်တန်းရှိကပြောပါတယ
်။လောလောဆယ်ကကျွန်တော်တို့ဒီအစည်းအဝေးထိုင်နေတော့ဝင်တော့ဒီအစည်းအဝေးထိုင်နေအစည်းအဝေးဟာပါတီချောမလဲတော့မသိဘူးကျွန်တော်အဲ့ဒါကျတော့ကျွန်တော်အကြောင်းမပြောနိုင်သေးဘူးပေါ့နော်။
တဲရောက်မဲ့ကိုယ်စားလှယ်ကိုလည်းရွေးချယ်နေတယ်ဖြစ်ကြောင်းပြောပါတယ်။ပို့အုပ်အမျိုးသားအဖွဲ့ချုပ် PNO ပါတီကတော့အထူးထွေတင်ပြစရာမရှိကြောင်းနဲ့ဆွေးနွေးပွဲမှာတော့ပါတီအရေးထက်တိုင်းပြည်အရေးကိုဦးစားပေးဆွေးနွေးဖို့ပြင်ဆင်ထားတာရှိတဲ့အကြောင်းပါတီတွဲပတ်အတွင်းရေးမှူးနှင့်ခွန်ထွန်းရွှေကပြောပါတယ်
။တို့မေးတဲ့ပုံမှန်မှုရှိတာပါ။တို့သိချင်တာပဲကျွန်တော်ကတော့ပြပေးတာပါခင်ဗျ။ကျွန်တော်ကတော့မြို့ပေါ်မြန်ဖို့သူသူတူတူတော့သိမရှိကြရ။ကျွန်တော်တို့ပါတီကိုစားဘာမှပြောပါဘူးတိုက်ပြည်ရဲ့ကိုစားပဲကျွန်တော်တို့ပြောတော့မှာပါကျွန်တော်အလုံးကောင်းလို့ဆိုကြဖြူချာနေတဲ့တိုက်ပြည်ကိုပြန်ပြီးတော့မှကျမတော့အလုံးတာဝန်ရှိတယ်ပေါ့နော
်အာဆီယံအထူးတန်တမန်နဲ့တွေ့မဲ့အထက်ရွေးကောက်ပွဲကော်မရှင်ကအခြားဘယ်ပါတီတွေကိုဖိတ်ကြားထားတယ်ဆိုတာအတိအကျမသိရကြောင်းလဲခွန်ထွန်းရွှေကပြောပါတယ
်ဒီ Facebook ပါတီတွေမှာဒီနေတဲ့ကျွန်တော်လေးကြည့်တယ်မပါဘူးလို့ပြောမပါဘူးဆိုတော့ကျွန်တော်လည်းတိုင်းတဲ့ပါတီမှကျေလို့ဘာလို့ဒီစုရလာဦးရောအခါတော့ဒီကြီးလည်းတို့မသိရဘူးဆိုတော့ဒီနေ့လည်းမသိရဘူးဆိုတော့ဒါဒီကြီးရဲ့အပေါ်မှာမသိရဘူးဒီကြီးသိပါတော့ကျွန်တော်တော့တွားရအောင
်လက်ရှိမှာတော့ကြားစုပါတီခေါ်ရှန်တိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကိုလည်းဖိတ်ကြားထားတာမရှိသေးပါဘူးဇူလိုင်လ2ရက်နေ့တွေ့ဆုံပွဲမှာတော့တပါတီကို2ဦးစီဖိတ်ကြားထားတာဖြစ်ပါတယ်ပြီးခဲ့တဲ့မတ်လပထမဆုံးအချိန်လာရောက်တဲ့ခီးစဉ်မှာတော့အာဆီယံအထူးတန်တမန်ကပြည်သူ့ပါတီကပါတီဥက္ကဋ္ဌဦးကိုကိုကြီးအပါအဝင်ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်စုစုလွင်နဲ့တွေ့ဆုံမှုစီစဉ်ခဲ့တာရှိပေမဲ့လည်းမဖြစ်မြောက်ခဲ့ပါဘူး။အာဆီယံရဲ့ဘုံသဘောတူညီချက်၅ချက်မှာမြမအရေးငြိမ်းချမ်းစွာဖြည့်ရှင်းနိုင်ဖို့တက်ဆိုင်ရာပါဝင်ပတ်သက်သူတွေအားလုံးနဲ့တွေ့ဆုံခွင့်ရနိုင်ရေးဟာလည်းအချက်တစ်ခုအနေနဲ့ပါဝင်ပါတယ်။ဒါကြောင့်အာဆီယံအထူးတန်တမန်ကသူ့ခီးစဉ်တွေမှာမြမဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ဖို့တောင်းဆိုခဲ့တာတွေရှိပေမဲ့လည်းစစ်ကောင်စီဘက်ကလက်မခံခဲ့ပါဘူးခင်ဗျာ။